မာရတာဆိုင်ကလုံးမုံတိုင်းဟာဒီကနေ့ညတကောင်ရံမှာရခိုင်ပြည်နယ်တန်တွဲမြို့နယ်စစ်တွေမြို့ကြားကိုတနာယီလေတိုင်နှုန်း50 60လောက်နဲ့ဝင်ရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကအနေအောင်စစ်သတ်မှတ်ပြီးသတိပေးထားပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့မိုးလေပိုင်းထုတ်ပြန်ချက်အရမုံတိုင်းရဲ့တီနီယာဟာစစ်တွေမြို့ရဲ့အနောက်တောင်ဘက်225မိုင်နဲ့တန်တွဲမြို့ရဲ့အနောက်တောင်ဘက်မိုင်190မှာတည်ရှိနေတယ်လို့သိရပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဟော်ရနိုင်တီယန်ကမုံတိုင်းဖြစ်ပွားမဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။ဒီနောက်ဆုံးကိုရတဲ့ခမန့်ချက်ရတော့ညတကောင်လောက်ပေါ့ညတကောင်ဒီ16နဲ့ညတကောင်လောက်မှာဒီအဲ့ရခိုင်ကယူတန်းကိုတန်တွဲမြို့နားကနေဖျက်ကျော်သွားမယ်လို့ခမန့်ထားတယ်။အဲ့ဒါကြောင့်အခုပထမဒီဖျက်ပထမခမန့်ထားတော့ဒီဖျက်ကျော်တဲ့ချိန်မှာမိုင်လေတိုက်နှုတ်ကမိုင်90နဲ့60လောက်တိုက်မယ်လို့မှန်းထားတယ်ပေါ့ဒါပေမဲ့ tip depression ဆိုရင်တော့ဒီဟိုပါပေါ့40 45လောက်တော့တိုက်နိုင်တယ်ဒီအများဆုံးလေတိုက်နှုတ်လေတိုက်နှုတ်နဲ့ရော့သွားမယ်ပေါ့ဆိုတော့နည်းနည်းတော်တယ်လို့ပြောရမှာပေါ့
မုံတိုင်းဟာကုန်းတင်းမုံတိုင်းငယ်အဖြစ် AB လ18ရက်မနက်ဖြန်အထိဆက်ရှိနိုင်တဲ့အတွက်တနင်္ဂနွေလုံးမှာမိုးကတော့ဆက်လက်ရွာသွန်းမယ်လို့ဒေါက်တာဟာရနိုင်တီယန်းကပြောပါတယ်မုံတိုင်းတန်ခံရနိုင်တဲ့ဒေသတွေမှာကဲသေးရေးပစ္စည်းတွေအစင်သစ်ပြင်ထားတယ်လို့လူမှုဝန်ထမ်းကဲသေးရေးနဲ့ပြည်လဲနေရာခြားတိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ကျွန်တော်ဖြစ်နေအခုတနင်္ဂနွေလုံးမှာကျွန်တော်တို့ကဂိုဒေါင်တိုင်းမှာကျွန်တော်ပစ္စည်းကိုလိုအပ်အောင်ဖြစ်ဥမာရခိုင်ဆိုရင်အခုဆိုတေချာပေါက်လိုအပ်နေပြီဆိုကျွန်တော်ရခိုင်မှာလုံးဝမလိုအောင်ပေါ့တချို့နေရာတွေဆိုရင်ကဲလိုက်တယ်ညော့သွားတယ်ပေါ့တခိုင်ကျရင်ချက်ချင်းပြန်ဖြည့်ဖို့အတွက်နှောက်နေတယ်ပေါ့အဲ့လိုဒေသတွေမှာတော့လုံးဝမနှောက်နေရအောင်ချက်ချင်းကျွန်တော်တို့ပြန်ဖြည့်မယ်ပေါ့ဒါမျိုးကြီးကျွန်တော်ဆောင်တယ
်ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကလည်းတမတော်အနေနဲ့ရခိုင်မှာရှိတဲ့စစ်စင်ရေးကုကဲမှုဌာနချုပ်တခုကိုအသင့်ပြင်ထားသလိုလေရင်တွေလည်းအစင်သင့်ပြင်ထားတယ်လို့ပြောပါရယ်
။ဟောကျွန်တော်တို့တပ်မတော်အနေနဲ့ကတော့သက်ဆိုင်ရာဒေတာတွေမှာရှိတဲ့တပ်နေတွေကိုလည်းဂရီပေးထားပါရယ်။နောက်တစ်ခါရခိုင်မှာရှိတဲ့စစ်စင်ရေးကုကဲမှုဌာနချုပ်တခုကိုလည်းအသင့်ပြင်ထားပါရယ်။နောက်တစ်ခါလေရင်များကိုလည်းကျွန်တော်တို့အသင့်ပြင်ထားပါရယ်။နောက်တစ်ခါလေရင်တွေနဲ့အတူစေဖွဲ့တွေကိုလည်းရန်ကုန်နဲ့နေပြီးတော့မှအသိပြင်ထားပါတယ်
။ဒီကနေ့အစည်းအဝေးကိုပြန်ကြားရေးပြည်ထရေးကာကွယ်ရေးနေဆက်ရေးရာလူမှုဝန်ထမ်းစိုက်ပျိုးရေးပို့ဆောင်ရေးစတဲ့ဝန်ကြီးဌာနတွေကပြည်ထောင်စုဝန်ကြီးတွေတက်ရောက်ကြပါတယ်ခင်ဗျာ။